ချစ်နေဦးကိုနီတနတ်နဲ့လောက်ကြံထွက်ပြေးသွားတဲ့လူတက်တရခံကိုလိုက်လံဖမ်းဆီးပေးရင်တနတ်တိမှန်တည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းလှုပ်တက်မှုမှာကြံရင့်သူဇနီးရဲ့ရှစ်နှစ်အဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှစ်နှစ်များကွန်ရက်ကရှစ်နှစ်တွေပဲကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှစ်နှစ်ကိုယ်စားလှယ်တွေစတင်တွင်းလိုက်ပြီးဖြစ်ပါတယ်။ဦးကိုနီရဲ့အမှုတွေကိုနေဝင်းလှုပ်တက်မှုမှာတရခံမပြည့်စုံတာအမှုတည်ဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီအမှုကိုခိုင်မာအောင်ဒီတည်ဆောက်နိုင်ဖို့အတွက်နောက်တိုးပြီးတော့ဒီတရခံတွေကိုထပ်တိုးပြီးဆွန့်တမန်ဆောင်ရွက်သွားကြမယ်လို့လည်းပြောဆိုလိုက်ပါတယ်။ပြည်စုံကတော့အမတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလ29ရက်နေ့ညနေပိုင်းတုန်းကရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာပြပခီးစဉ်ကနေပြန်လာတဲ့ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေကြီးဦးကိုနီကိုတနတ်သမားကြည်လင်းကနှစ်ထင်ကိုတနတ်နဲ့တိတ်ပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲလေစိတ်ကောင်းဝင်းနဲ့ကိုထွက်ပြေးသွားတဲ့လူသက်တရခံကိုလေစိတ်ဝင်းနဲ့ကတက္ကစီရင်မောင်းနေတဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့အငှားရင်မောင်းကိုနေဝင်းပြစ်လိုက်တဲ့အုတ်ခဲကြိုးထိမှန်ပြီးနောက်လဲပြန်ပြစ်လိုက်တဲ့ကြည်လင်းရဲ့တနတ်ထိမှန်ပြီးကိုနေဝင်းတည်ဆုံးခဲ့ရပါတယ်တည်ဆုံးသူကိုနေဝင်းမှာကြာရည်သူဇနီးမဆုတက်ခိုင်နဲ့လူမမဲကလေးငယ်တွေကြာရည်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာဂတ်ရည်တည်နိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်လိုအပ်တဲ့ဥပဒေကြောင်းအရဆောင်ရွက်နိုင်မှုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကရှေ့နေတွေဖြစ်တဲ့ဥပဒေပညာရှင်တရားလွတ်တော်ရှေ့နေဒေါက်ခင်မိုးမိုးနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှေ့နေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့ရှင်းနေအဖြစ်လိုက်ပါဆောင်ရွက်ပေးမဲ့တရားလူတော်ရှင်းနေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ
်။မင်းများတော့ပေါ့နော်။မြောက်ပိုင်းခရိုင်တရားရုံးမှာရာစုစီးမှု55မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က300မြင်းဆောင်34မြင်းဆောင်200နဲ့ပြည်သူရစီလေးပါ၅ရောက်ပေါ်ဆွဲထုတ်ထားတဲ့အမှုမှာနော်ဒီမြမစီရေကောင်ဦးနေဝင်းရဲ့ကျန်ရည်သူဇနီးတဲ့မင်းနာသူလက်ရှိသက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်အဲလိုတင်ရခြင်းအကြောင်းရင်းကအဲဒီအမှုကိုတည်ဆောက်တဲ့နေရာမှာအားနည်းချက်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲဒီအားနည်းချက်တွေကဘာလဲဆိုတော့စီရေခံမပြည့်စုံဘူးနောက်ပြီးတော့စက်ပြီးခဲတဲ့နဲ့နဂါလီကိုတက်ပြီးရရှိနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်တွားတင်ရင်းဖြစ်ပါတယ်။ရာဇီကျင်တော်ဦးကပုံမှန်433ရာဥပဒေရရှိရဲ့အောက်ကနေသူပူဇော်ဆောင်ရွက်မှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမရှိနိုင်တဲ့အခါမှာသူတို့ဘက်ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
။ရှေ့နေကြီးဥကိုနီလူတက်မှုမှာတနက်နေ့တက်ခတ်သူတရခံမှုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရခံပြေအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လိုက်ရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူတက်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တော့တရခံသုံးဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုလျှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်ကပြောပါတယ်
အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ထောက်ထားတဲ့ဝရဟမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းချူထားတာနှစ်ရင်းနေအဲတိုင်ရောက်နေတဲ့နောက်ထပ်အဲတရားခံ၃ရောက်ရဲ့နောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်တွေပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့လောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝန်ကြီးကနေတဆင့်အဲ့နံပါတ်တွေဘယ်လိုရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်냐ကျွန်တော်တို့နိုင်ငံအကြီးအကဲတွေအခြားပြည်သူတွေကိုဒီလိုတုံ့ပြန်မှုမျိုးတွေမလုပ်ဝအောင်ပေါ်ထုတ်ဖို့အတွက်ကြီးရတာပါ
တရားခံပြေအောင်ဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတိစောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါတယ
်။အောင်ဝင်းခိုင်နဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းတရားရုံးရဲ့အမိန့်ရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့
ဆောင်ရွက်ဖို့တဲ့တရားရုံးကမနေ့ကပြောလိုက်ပြီဖြစ်ပါတယ်စီစီလူတို့ကလည်းအောင်းဝန်းဆိုင်တဲ့ကွာဝင်းဆက်တရားကများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြည့်အကြောင်းကြားခြင်းစုပေးစီလိုပါတယ်ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေပေါ်စောင်းနိုင်မှာဖြစ်ပါတယ်ခင်ဗျဥက္ကိုအနေနဲ့ကိုနေဝင်းတို့ရဲ့အမှုကိုတရင်အပတ်စဉ်တောက်ကြနေတဲ့ရုံထုတ်စစ်စစ်နေပြီးလာမယ တယ်လို့လဲအပူလိုက်ရှင်းနေဖြစ်လိုက်ပါဆောင်ရွက်မယ်ရှင်းနေဒီကပြောပါတယ်ရှင်